အမေရိကန်နဲ့အာဖဂန်တာလီဘန်ကြားညှိနှိုင်းမှုပြတ်သွားခဲ့ပြီးတဲ့နောက်တာလီဘန်ကိုယ်စားလှယ်အဖွဲ့နဲ့ရုရှားဆိုရတာဝန်ရှိသူတွေဆွေးနွေးပွဲကျင်းပခဲ့ကြတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနကစနေနေ့မှပြောပါတယ်။ရုရှားသမ္မတရဲ့အာဖဂန်နစ္စတန်ဆိုင်ရာအထူးကိုယ်စားလှယ်ဇမဲခဘလကတာလီဘန်ကိုယ်စားလှယ်အဖွဲ့နဲ့ရုရှားနိုင်ငံမြို့တော်မော်စကိုမှာဆွေးနွေးပွဲကျင်းပခဲ့တာဖြစ်ကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရကိုကိုးကားပြီးအစိုးရငွေကြေးထောက်ပံ့တဲ့Ria Novosti တဲ့ agency ကဖော်ပြပါတယ်။ဘယ်နည်းကဆွေးနွေးပွဲကျင်းပခဲ့တယ်လဲဆိုတာကိုတော့မပြောပါဘူး။အမေရိကန်ပြည်ထောင်စုနဲ့တာလီဘန်ကြားစစ်ဆင်ညှိနှိုင်းမှုတွေပြန်လုပ်ဖို့လိုအပ်တဲ့အကြောင်းရုရှားဘက်ကတိုက်တွန်းခဲ့ပြီးတာလီဘန်ဘက်ကလည်းအမေရိကန်အစိုးရနဲ့စစ်ဆင်ညှိနှိုင်းလိုတဲ့ဆန္ဒရှိကြောင်းအတည်ပြုပြောဆိုခဲ့တယ်လို့လည်းသူကပြောပါတယ်။အာဖဂန်နစ္စတန်ကနေအမေရိကန်တပ်ဖွဲ့ဝင်ရေးအတွက်ရှော့ချပြီးတာလီဘန်ဘက်ကအစွန်းရဝါဒီအဖွဲ့တွေဝင်မလာရေးလုံခြုံရေးအာမခံချက်ပေးမဲ့အမေရိကန်နဲ့တာလီဘန်ကြားသဘောတူညီချက်အပေါ်ပြီးခဲ့တဲ့သတင်းပတ်မတိုင်ခင်အထိတော့မျှော်လင့်ချက်တွေရှိခဲ့ကြတာပါ